မန္တလေးမြို့ကဘုံကြီးကျောင်းတချို့ကိုစက်တင်ဘာလ28ရက်အင်္ဂါနေ့မှာစစ်တပ်နဲ့ရဲတွေဝင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေဆိုတဲ့တန်ဃာတော်တွေကိုရှာဖွေဖမ်းဆီးတာမှာတန်ဃာတော်နဲ့လူတချို့ဖမ်းဆီးခံခဲ့ရတယ်လို့ကိုယ်တိုင်လွတ်အောင်ပုံဆောင်ခဲ့ရတဲ့တန်ဃာတော်တစ်ပါးက VOA ကိုပြောပါတယ်
။ဘုံကြီးကကျောင်းတန်ဘုံကြီးနှစ်ပါးပေါ့။အကျောင်းအကူဘုံကြီးနှစ်ပါးရဲ့အကျောင်းသားနှစ်ယောက်ရဲ့ပေါ့။ဒီယောက်ကဆိုလို့ရှိရင်ဒီဟာကနေစေကူစိုင်းခေလို့ဆိုတာစေကူလာတယ်။ဒီကနေတိုင်ကြည့်လို့သိကူလာတဲ့ချိန်မှာအမျိုးကိစ္စတွေဖြစ်တော့သူ့ပါသူ့ခေါ်သွားလို့ရတယ်။ပုံစံလည်းလည်းမရဘူး။သတင်းပြနာတာတခုမှမရဘူး
။တန်ခါသမကဆန္ဒပြတပိတ်စစ်ကြောင်းမှာပါတယ်ဆိုတဲ့တန်ခါတော်တွေကိုရှာဖွေဖမ်းဆီးတာဖြစ်ပေမဲ့အခုတန်ခါတော်မိန့်ကြားခဲ့တဲ့အထက်ကအဖမ်းခံရတဲ့တန်ခါတော်တွေကတော့ဆန္ဒပြဝေးတွေနဲ့ပတ်သက်တာမဟုတ်ဘူးလို့စက်မိတ်ပါတယ်။နောက်တန်ခါတော်တစ်ပါးကလည်းတန်ခါ3ပါးနဲ့လူ2ယောက်အဖမ်းခံရပြီးကားတွေ၊စိုင်းကယ်တွေ၊ဖုန်းတွေ၊ကွန်ပျူတာတွေနဲ့ငွေတွေကိုပါတင်သွားတယ်လို့ပြောခဲ့ပါတယ်။မနေ့ကပဲအဲ့လိုဖြစ်ခဲ့ပြီးမြဲဒီကနေ့မှလည်းမန္တလေးမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။တန်ဃာတော်တွေမှာလက်နဲ့မရှိဘဲတရားစာအုပ်တွေသာရှိတယ်ဆိုပြီးတရားစာအုပ်တွေကိုကန်ဆောင်ပြီးတော့တန်ဃာတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်မန္တလေးအခြေစိုက်တက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေလည်းကြီးတဲ့ဆန္ဒပြကြပါတယ်။အလားတူရွှေဘိုရင်းမပင်ကလေးမြိုင်တဝဲတောင်ပိုင်းလောင်းလုံးစတဲ့မြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။ဆန္ဒသိမ်းတဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူ1146ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကကိုယ်ကြီးဆော့ဆော်ကြီးအသင်း ABB ကထုတ်ပြန်ထားပါတယ်ဖမ်းဆီးခံရသူပေါင်းကလည်း6900ယောက်ရှိပြီလို့ ABB ကပြောပါတယ်